ရဲမော်မှာရှင်အခုတော့ထိုင်းနိုင်ငံရောက်နိုင်ငံခြားသားဒီအလုပ်သမားတွေအတွက်ကိုဗစ်စစ်ဆေးမှုကာလ3လတက်တန်းတိုးမဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပ
ါထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုကနေ့စဉ်ထောင်ချီတိုးနေပြီးလူစုလူဝေးနဲ့သွာလာလှုပ်ရှားမှုတွေမလုပ်ရတာကြောင့်အလုပ်သမားတွေကိုအလုပ်လုပ်ခွင့်လက်မှတ်လုပ်ပေးမဲ့လုပ်ငန်းစဉ်နဲ့ကျန်းမာရေးရကိုဗစ်စစ်ဆေးပေးမှုတွေလည်းကြန့်ကြာနေပါတယ်။ဒါကြောင့်ကိုဗစ်ရောဂါစစ်ဆေးမှုလုပ်ငန်းတွေဆက်လုပ်နိုင်ဖို့အတွက်ထိုင်းအစိုးရက3လတက်တန်းတိုးပေးလိုက်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ
်။ဟောပေါ့သူနဲ့အဖွဲ့ရနေပြီးတော့ဒီအတီးပြုတ်လိုက်တာပေါ့ဒါမနေ့ကအတီးပြုတ်ရဆိုတာဒီအရင်တော့ပထမထုတ်ပြန်ထားတဲ့ဒီဂျွန်လ16ရက်နေ့ဟိုအော်ခုနကတည်းကစီးရင်တွင်တဲ့ဟာတွေနောက်ပြီးတော့ဒီပုံတင်ဖို့အတွက်အချက်လက်စီစစ်တဲ့ဟာတွေအဲ့ဒီဟာတွေဒီကျန်းမာရေးနဲ့ပတ်သက်ပြီးစစ်ဆေးတာနဲ့ဒီကိုဗစ်ဟိုပါပေါ့နော်ဟိုစစ်ဆေးမှုလောက်အောင်လဲဆိုတာဒီဒက်လိုင်း16ရက်နေ့တက်မှတ်ထားတာအဲ့ဒီဟာကိုငါတို့ကိုလာပိုင်း17ရက်နေ့ကိုရွှေ့ပေးလိုက်တဲ့သဘောပဲဒီကိုဗစ်တို့ဘာလို့မဖြစ်ဘူးဆိုလို့ရှိရင်အာဘာလဲကျွန်တော်တို့ခုနကဝပမီလီထုံးပေးဖို့ရဆိုတဲ့သဘောအဲ့ဒါမျိုးလောက်ထားတာဆိုတော့ဒီဟာကနောက်ဆုံးပြလိုက်တဲ့သဘောပဲ။ဟိုကကိုကြီးအချက်လက်စီစစ်တာတို့ဘိုင်ယိုမက်ထရစ်လို့ခေါ်တဲ့ကျွန်တော်တို့ဒီမျိုးလုံးစက်ဆံဖတ်တာတို့ကဒါတွေလုတဲ့ဟာတွေကိုကြာတော့သူကဒီတက်မှတ်ထားတဲ့ဟာကတက်လိုင်းက16ရက်နေ့မှာအပြီးလောက်အောင်လို့ပြောထားပြီးသားနော်။ဒါပေမဲ့အဲ့ဒါကိုလည်းသူကလည်းဒီကြားထဲမှာပဲ16ရက်နေ့နဲ့ဒီစက်တင်ဘာ23ရက်ကြားထဲမှာပဲလုလို့ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတာပေါ့။
လက်ရှိမှာကိုဗစ်ဒုတိယလိုင်းကစပြီးနိုင်ငံသားလူသမားတွေကိုနေမြေကျော်ခရီးသွားလာခွင့်အပါအဝင်လူစုလူဝေးနဲ့သွားလာလှုပ်ရှားလာတဲ့အားလုံးကိုဗစ်ဥပဒေအရကန့်သတ်မှုတွေလုပ်ထားတာပါဒီလိုအခြေအနေတွေကြောင့်အလုသမားလက်မှတ်တွေတက်တန်းတိုးတဲ့အလုပ်တွေအလုသမားလက်မှတ်တွေအသစ်လုပ်တာတွေကျန်းမာရေးစီစစ်တာတွေတိတ်မလုပ်နိုင်ကြပဲစည်ရင်းပေးသွင်းထားတဲ့6သိန်းကျော်တည်းက9000ကျော်လောက်သာလုပ်ပေးနိုင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တက်တန်း3လထပ်ပြီးတိုးပေးတာလို့ယူဆရကြောင်းရှေတန်းလူသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဆိုင်းမုံရဲ့တက်ပြက်လိုင်းဖြစ်တဲ့ကိုင်းနေပြီးရောပါတော်တော်ကြီးကိုချစ်ချစ်ကြံကြအောင်နေရာတိုင်းမှာဖြစ်ပေါ်လာခဲ့လား။ဒါကြောင့်မလို့ဟိုယောဂကြီးချစ်ပြန်လာတယ်လေ။ညာချစ်ကြောင်းလူသမားကြီးငွေငွေသားလူသမားကြီးရဲ့ဆရာဆက်တန်းတက်တန်းတို့ဒီကြည့်လို့ရှိရင်ဒီစားရအချိန်မီနိုင်နဲ့အနေထားမျိုးဖြစ်ပေါ်တယ်။နောက်အစိုးရရုံးမှာလည်းဟိုအရင်ကအဲလိုလူစုလူဝေးအများများကလည်းလေ့ကျင့်လုပ်ပြီးနေတဲ့ကောင်းအမှုရှိဘူး။ဟိုအဲ့တော့ဒါပြန်လို့အချင်းချင်းနိုင်ငံဆိုအပြည့်အစုံကြောင့်သူတို့ကလည်းထပ်ပြီးတော့ကားပြီးတဲ့မှန်တကယ်လိုအပ်နေတဲ့အနေအထားအရသက်တမ်းပြုမှုကိစ္စတွေအလုံးနောက်ထပ်တော့ထပ်အချိန်တိုးပြီးပြတ်တာပါခင်ဗျ။
ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ရောမြန်မာလူသမား3သန်းထက်မနည်းရှိနေပြီးနေ့စဉ်လဲခိုးဝင်လာနေသူတွေကရာဂဏန်းနဲ့ရှိနေပါဗျ။ကိုဗစ်ဒုတိယလိုင်းအစပိုင်းမှာတော့စမွန်စခွန်ပြည်နယ်ပင်လယ်စာလုပ်ငန်းဝင်ကမြန်မာလူသမားအများအပြားကူးစက်မှုတွေဖြစ်ပြီးတရားမဝင်အထောက်ထားမဲ့တွေများတဲ့အတွက်ထိုင်းအစိုးရကအထူးအစီအစဉ်နဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်အသစ်တွေထပ်လုပ်ပေးခဲ့ပါဗျ။ဒါအပြင်နိုင်ငံကူးလက်မှတ်အထောက်ထားလက်မှတ်တွေတက်တန်းကုန်နေတဲ့သူတွေကိုလည်းတက်တန်းတိုးပေးတာတွေလုပ်ပေးခဲ့ပါဗါတယ်။အဲ့ဒီထဲမှာနိုင်ငံသားလူသမားလူဦးရေ6သိန်းကျော်အတွက်ကျန်းမာရေးစစ်စစ်တာကိုဗစ်စစ်ဆေးတာအပါအဝင်အလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက်စည်ရင်းပေးသွင်းထားကြပေမဲ့လူဦးရေ9000ကျော်လောက်သာလုပ်ငန်းစဉ်တချို့ပြီးခဲ့ပါဗါတယ်။ဒီအတွက်အခုနောက်ထပ်စက်တင်ဘာလအထိ3လတက်တန်းထပ်ပြီးတိုးပေးခဲ့တာဖြစ်ပါတယ်ရှင်။